အမျိုးရလုတ်တော်တယံစာရနဲ့တဘာဝပတ်ဝန်းကျင်ထိုင်လင်းရေးကော်မတီဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဝင်တွေဟာဧပြီလ၄ရက်နေ့ကနေ9ရက်နေ့အထိကချင်ပြည်နယ်ဖားကန်ဒေသကိုကွင်းဆင်းပြီးတော့တွားရောက်လည်လာနေပါတယ်။ဒါဟာဒုတိယအကြိမ်စွတ်တော်တက်တန်းအတွင်းဒီလွတ်တော်ကော်မတီရဲ့ဖားကန်ဒေသပထမဆုံးခီးစဉ်ဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြန်းထားတဲ့ VOA မြန်မာပိုင်းသတင်းထော
တဲ့အကြောင်းအရာတွေကိုလေ့လာဖို့ယူရပြီးကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်ခုနှစ်ဦးဟာပါကန်ဒေတာကိုလေ့ရတာခီးစဉ်နဲ့ဒီကနေ့ကစပြီးတွင်ဆင်လေ့လာနေတာပါ။အဲ့ဒီဒေတာမှာကြောက်စင်းတူဖော်ရေးလုပ်ငန်းတွေရဲ့အကျိုးသက်ရောက်မှုတွေကိုပါလေ့လာသွားမယ်။ကော်မတီရဲ့ခီးစဉ်နဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌဦးကျော်တီဟာကအခုလိုပြောပါတယ်
။ကြောင်းရဥ်ဒီရေးဆွဲတဲ့အချိန်မှာဟိုဒုဝတ်တဲ့ဟာဒီကိုတကယ်တမ်းလက်တွေ့နဲ့မြင်တော့ဒီလိုရှာအတန်ကြားဖို့အတွက်ကိုကိုယ်ကအဲ့ဒါတွေနဲ့တွားပြီးတက်ပြီးတော့နားထောင်တော့မှကျွားတယ်လို့ပြင်ဆင်နေဟာအခုတဘာပောင်းရင်ထိသိနေနဲ့လဲဆိုင်ပြီးတော့အဲ့ဒါကိုလည်းပဲဘာဒီအချမ်းချမ်းပြီးဘာဒီတိုးလို့ရမလဲဆိုတော့ကိုယ်ကဒီမှာကြည့်ပြီးတော့မှကြည့်ပြီးတော့မှလောက်အောင်ပါ့ကိုတဘာပောင်းရင်ထိသိနေနဲ့ဆိုင်နေတော့မဲ့ဥပဒေနဲ့ဆိုင်နေအဲ့ကိစ္စတွေနဲ့ဒေသခံပြည်သူတွေနဲ့ဟိုတွေ့နိုင်တဲ့ဟာတွေကိုသူတို့တက်ပြီးတော့မှစာနဲ့အကြောင်းကြားထားတဲ့သူတွေနဲ့တွေ့ပြီးတော့မှသားဆောင်မှာပေါ့
အခုခီးစဉ်အတွင်းကချင်ပြည်နယ်အစိုးရကျောက်စိမ့်လုပ်ငန်းရှင်တွေအပါအဝင်မြေမစေးလုပ်သားတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒါအပြင်ကျောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေကိုလည်းလေ့လာတော့ဖို့ရှိတယ်လို့ကော်မတီအဖွဲ့ဝင်ဖားကန်ဒေတာကန်တူဦးလည်းဖြစ်တဲ့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်ကိုကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ခေါ်ဦးချိုကပြောပါတယ
်။အဓိကတော့ကျွန်တော်တို့ကဒီမှာကတော့ညီစာပုံကြည့်နေ၊တောက်ယူမှာ၆ဝန်းကြီးညောင်းကြီးကြည့်နေ၊ကချင်ပြည်နယ်ဆိုတာဖွင့်နေလဲကျွန်တော်တွေ့ပါမယ်။နောက်ပြီးတော့မှဆက်ဆိုင်တဲ့ကျောက်စိမ့်ရုံးပေါ့ဗျာ။သူတို့နဲ့ကျွန်တော်တွေ့ပါမယ်ကျွန်တော်ဖွဲ့ရင်းနဲ့တွေ့ပါမယ်နောက်ကျောက်စိမ့်လုပ်ငန်းရှင်များအတင်းကလူကြီးတွေနဲ့တွေ့ပါမယ်ကျောက်စိမ့်လုပ်ငန်းရှင်တွေနဲ့ကျွန်တော်တွေ့ပါမယ
်ဖားကန်ဒေတာမှာကျောက်စိမ့်တူဖော်ရာကနေထွက်ပေါ်လာတဲ့မြေစာပုံတွေကြောင့်မြေမစေးလုပ်သားပေါင်းများစွာအသက်တည်ဆုံးတာကျောက်ဆုံးတာတွေမကြာခဏဆူဆူလို့ဖြစ်ထားပါတယ်2016ခုနှစ်အတွင်းဖားကန်ဒေတာကျောက်စိမ့်လုပ်ငန်းမှာလူအသက်ပေါင်းများစွာဆုံးရှုံးရတာအပါအဝင်တဘောပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေလည်းရှိပါတယ်အခုဖားကန်ကိုရောက်နေတဲ့တယန်ဇာတာနဲ့သဘောပတ်ဝန်းကျင်ထင်းသေးရေးအမျိုးသားလွှတ်တော်ကော်မတီအနေနဲ့ကျောက်စိမ့်တူဖော်ရာကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကိုလေ့လာပြီးဆက်ပြီးသုံးသပ်ဆွေးနွေးတော့မယ်လို့ဥက္ကမမြင့်ကဆိုပါတယ်
။ဒီကျောက်စိမ့်လုပ်ငန်းကြီးကိုတူတောင်မလို့လုံးကြမလဲ။ကျောက်စိမ့်မှာဖြစ်ပေါ်နေတဲ့ဒီရင်းစိကိစ္စလည်းဘယ်လိုပူပေါင်းဖြစ်ရှင်းမလဲ။နောက်ပြီးတော့သဘောပတ်ဝန်းကျင်ရဲ့ချောင်းလုံးတွေလည်းဘယ်လိုရှင်းမလဲဆိုတာကျွန်တော်ဒါရဲ့ဆက်ဆွေးနွေးရမယ့်အပိုင်းတွေပေါ့ဗျာ။တို့နိုင်ငံအနေနဲ့ဒီရှင်းရှင်းလေးတွေပတ်သက်နိုင်တာကနိုင်ငံတကာကကိုညိုတို့ခေါ်မဲ့သဘောဖြစ်နေပါတယ်။
ဒီကနေ့ဆိုတာဆက်ဆက်လက်ထက်မှာတော့ဖားကန်ဒေတာတွင်ကျောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေမှာနှိစက်ရာကုမ္ပဏီကြီးတွေကပဲကြီးစိုးပြီးဖွင့်လင်းမြင်သာမှုမရှိဘဲလှုပ်ဆောင်ခဲ့ကြတာပါ။ဒါကြောင့်လည်းလက်ရှိအစိုးရအသစ်အနေနဲ့ကျောက်စိမ့်တူဖွဲ့ရေးလုပ်ငန်းရှင်တွေကိုကြက်ကြက်မတ်မတ်မလှုပ်ဆောင်နိုင်သေးခင်မှာဖားကန်ဒေတာတွင်ကျောက်စိမ့်တူဖွဲ့မှုကိုခေတ္တရပ်ဆိုင်ထားဖို့ Global Wellness အဖွဲ့ကြီးက2016ခုနှစ်တွင်ကတောင်းဆိုထားပါတယ်ခင်ဗျာ။